ဒီကနိုင်ငံမှာဖွဲ့စည်းပုံခြေကဥပဒေကြမ်းပေါ်ကြည်လုံးကျဆန္ဒခံယူပွဲကျင်းပဖို့တည့်ရအလိုတောက်ကြနေမှာလုံခြုံရေးကိုတင်းကျစွာချထားပါလေဖက်တက်မြူရော်တွင်လမ်းမမြန်မှာတစ်ချိန်လုံးအချိန်နေဟာငြင်းငြင်းသက်သက်ရှိပါလေကြိုချတိုက်ခိုက်မှုတွေတော့ဘာကူပါကာကွန်နဲ့ဘက်တက်မြို့များမှာဖြစ်ပွားတဲ့အတွက်ရဲသား 4ဦးသေဆုံးပြီးအီရာလူမျိုးတော်တော်များများဒဏ်ရာရရှိပါတယ်။တောင်ကျန်သူများဟာဆွန်နီအာရတုရဲ့အကြီးဆုံးနိုင်ငံရေးပါတီရဲ့ဌာနချုပ်ကိုဘုံခွဲပြီးမျိုးပြင်ကရုံခွဲတစ်ခုကိုမိတင်ရှုခဲ့ပါတယ်။ဒါဟာအာရအစ္စလာမစ်ပါတီကဖွဲ့စည်းပုံခြေခံဥပဒေကြမ်းကိုထောက်ခံမှုဆုံးဖြတ်တဲ့အတွက်ကလေးစားခြေတဲ့ဟန်နဲ့တူကြောင်းပြောကြပါတယ်။အမေရိကန်စစ်ဖက်ပြောခွင့်ရဗိုလ်ချုပ်ရစ်လင့်ချ် ဒီနေ့ကြရင်မဲယုံပေါင်း 6,000 ကိုအီရာပြည်သူတွေကမဲပေးကြမှာဖြစ်ပါတယ်